နောက်ကိုရီးယားရဲ့လူအမျိုးများသည့်တိကိုင်းနိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတဲ့ဆိုတဲ့ဆွဆွဲခံရတဲ့ဘန်နှစ်ခုနောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တစ်ခုကိုတောက်ချနေမှာအမေရိကန်အစိုးရကပိတ်ဆို့ရေးယူမှုတွေချမှတ်လိုက်ပါတယ်။နောက်ကိုရီးယားကပယ်ထိန်တပ်မစ်ဆိုင်သုံးနှစ်ပြန်လည်စမ်းသပ်နေတဲ့အပေါ်ကုလသမဂ္ဂကဒဏ်ခတ်ရေးယူမှုတွေတိုးမ ဖြစ်ပါတယ်။အရေးယူခဲ့တဲ့အထက်မှာ Air Coral Trading Company နဲ့ Russia Bank တို့ခုဖြစ်တဲ့ Far Eastern Bank, Bank Sputnik တို့ဟာမြောက်ကိုရီးယားကုမ္ပဏီတွေအတွက်ပစ္စည်းဝယ်ယူရေးနဲ့ဝင်ငွေရရှိရေးအတွက်လှုပ်ဆောင်ပေးနေတဲ့အတွက်အရေးယူရဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဟာဒီနှစ်အတွင်းတိုက်ချင်းဖြစ်ပယ်ဒိန်းဒုံ6ကြိမ်စမ်းသပ်ခဲ့ပြီး2019ခုနှစ်ကစလို့ပထမဆုံးကြိမ်အဖြစ်နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်မှုပြင်ဆင်နေတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းအမေရိကန်အစိုးရကပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့လူအများအပြားသိချေတိကျိုက်စေမဲ့လက်နက်ထုတ်လုပ်တဲ့အစီအစဉ်တွေနဲ့ပယ်ထိန်တဒုံလက်နက်အစီအစဉ်တွေကိုဆွန့်လွတ်ပြီးတန်တပန်ရေးအရာဖြစ်ရှိမဲ့လမ်းကြောင်းကိုပြန်ရောက်တဲ့အထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီး Brian Nelson ကပြောဆိုပါတယ်။